ပြည်သူ့ငြိမ်းချမ်းရေးနှစ်ဆတိရာစုပြင်လုံညီလာခံမှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်သုံးဖွဲ့ကိုတက်ရောက်ခွင့်ပေးဖို့နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေပြည်တော်မှာကျင်းပတဲ့ညီလာခံပူးတွဲကျင်းပရေးကော်မတီစည်းဝေးပွဲမှာမနေ့တုန်းကထပ်မံတိုက်တွန်းခဲ့ပေမဲ့လက်နက်ကိုင်သုံးဖွဲ့ကလက်နက်ကိုင်လမ်းစဉ်ကိုဆွန့်လွတ်မယ်ဆိုတဲ့ကြေညာချက်ထုတ်ပြန်ခြင်းမရှိသေးတဲ့အတွက်အဲ့ဒီအဖွဲ့တွေညီလာခံကိုတက်နိုင်ဖို့မသေးကြသေးပါဘူး။ပြည်သူ့ငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ခြင်းဟာပိုပြီးအတိတ်ပဲပြေဝါကြောင်21ရာစုပင်လုံညီလာခံကျင်းပရေးကော်မတီဒုဥက္ကဋ္ဌဦးသူဝေကအပြောဆိုလိုက်ပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကတင်ပြလိုက်ပါတယ
်။ပြည်ထောင်စုညီညာရေးညီလာခံကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်ခွင့်ရမှသာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့စစ်မှန်တဲ့ညီညာရေးကိုတက်လှမ်းနိုင်မယ်လို့အများစုကယုံကြည်နေကြတာကြောင့်အစိုးရကမဖိတ်ပဲခြံထားတဲ့ကိုကန့်တအောင်ဖလောင်ရခိုင်တပ်မတော်စတဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်၃ဘွဲ့ကိုဖိတ်ကြားဖို့နိုင်ငံရေးပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကနေပြည်တော်တင်ငဟဟိုတယ်မှာမနေ့ကကျင်းပတဲ့ညီလာခံပူးတွဲကျင်းပရေးကော်မတီစည်းဝေးပွဲမှာတိုက်တွန်းခဲ့ကြတာပါအစိုးရရဲ့တုတ်ပြန်ချက်နဲ့ပတ်သက်လို့21ရာစုပင်လုံညီလာခံကျင်းပရေးကော်မတီဒုဥက္ကဋ္ဌဦးသူဝေက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါဗျာ
ကျွန်တော်တို့ဟိုအစည်းအဝေးတယောက်တည်းအဖွဲ့တွေအကုန်လုံးပေါ့ဗျာကျွန်တော်တို့နိုင်ငံရေးပါတီကရောနောက်ပြီးတော့ဒီလက်နက်ကိုင်ရဲ့အဖွဲ့တွေရောအဲ့ဒါတွေကနေကျွန်တော်တို့တင်ပြတဲ့အခါကျတော့သူတို့ကလေရှင်းပြတာပေါ့နော်သူတို့အဲ့ဒီစကားလုံးတွေမှာတင့်နေတာလေတခုပဲရှိတယ်ပေါ့နော်အဲ့ဒီတင့်နေတာလေးကိုပြေပြောင်းသူတို့ဟိုပြောနိုင်မှသာရင်ဒါကပြောလက်ခံမယ်ဆိုအခုတတိယကတော့တကားဖွင့်ထားတယ်မြတ်ဗျာညီလာခံကြီးမကျင်းပသေးခင်ကြည့်ဘူးတဲ့သူတို့ရှာအကြောင်းပြမယ်ဆိုရင်လက်ခံမှာပါအဲ့တော့အဲ့ဒါလေးကိုရှောက်နေပါလေဆိုလို့လေဒါကိုစွာနေပြောတာပေါ့နော်ဆိုတော့ဒါကတော့နှစ်ဖက်စလုံးကလည်းအဲ့ဒီစကလုံးပြီးတင့်နေတဲ့ဟာကိုဟိုလုံးလို့မရသေးဘူးဖြစ်နေတာပေါ့နော
်မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကင်သုံးဘွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုအပီးတိုင်ဆွန့်လွတ်လို့တဲ့ဆန္ဒရှိကြောင်းကြေညာချက်ထုတ်မှသာအစိုးရဘက်ကလည်းဒီသုံးဘွဲ့ကို21ရာစုပင်လုံညီလာခံတက်ဖို့ဖိတ်ကြားနိုင်မှာဖြစ်ကြောင်းပင်လုံညီလာခံကြိုတင်ညှိနှိုင်းရေးကော်မတီဝင်တာဝန်ရှိသူတွေကအစောပိုင်းမှာပြောကြားခဲ့တာပါတိုင်းသားလက်နက်ကင်သုံးဘွဲ့ကတော့လက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ဖို့ဆိုတဲ့အစာသားအစာလက်နက်ကင်ပဋိပက္ခချုပ်ငင်းဖို့ဆန္ဒရှိပါသည်ဆိုတဲ့သဘောမျိုးသာကြေညာချက်ထုတ်ပြန်နိုင်မှာဖြစ်ကြောင်းတုတ်ပြန်ခဲ့ပါတယ်။21ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရေးကိုသူတို့အနေနဲ့လူလားကြောင်းဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေကပြောပါတယ
်။ကျွန်တော်တို့ကတော့တိုက်တွန်းနေတာအလုံးပါဝင်ဟိုတဲရောက်ရေးကိုပဲတိုက်တွန်းတာပဲဆိုရင်နော်။ဘာဒါဇာမလည်းပဲအလုံးပြီးပြတ်သွားမှာပေါ့။ကျွန်တော်တို့ကတိုက်တွန်းလို့လို့ပဲကျွန်တော်ကလည်းစူးစမ်းနေလို့ဆိုတာပေါ့ဗျာနော်အထူးသဖြင့်မိုင်းလားဆိုလို့ရှိရင်သူကအခုတက်ရောက်ဒီကုဏသုံးဘွဲ့တက်ရောက်ဆိုင်ကြီးအတွက်သူကရှားကြားနေပြီးလုပ်ဝေးနေတယ်လို့ကျွန်တော်တွေ့ရပါတယ
်အခုလို့အစိုးရနဲ့မြမတက်မတော်ဘက်ကလက်နက်ကင်မဟာမိတ်သုံးဘွဲ့ပေါ်ကြိုတင်ကန့်သက်ချက်ထားတာနဲ့ပတ်သက်လို့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသူဝေကအမှတ်ချက်ပေးပြောဆိုပါတယ်
ဒီရင်းရင်းညီလာခံကြီးကြီးရတာနဲ့တခါလဲကျွန်တော်ရင်းရင်းကြီးရသွားမယ်လို့လည်းမဟုတ်သေးဘူးလေဗျာနော်။ဟောကျွန်တော်တို့လူလားချက်ကြီးပြဿနာတွေကအများကြီးရှိတဲ့ခါကျတော့ဒီရင်းရင်းကြီးပါသဘောတူကြီးချက်ရပြီဆိုပြီးတောင်းတော့ကျွန်တော်နိုင်ငံရေးဆွေးနွေးမှုတွေကအများကြီးလုပ်ရအောင်ပါလေနော်။အဲ့တော့အဲ့ဒီဟာကြီးကိုဆက်ပြီးတော့လုပ်အောင်ပါဆိုတော့ရင်းရင်းကြီးကိစ္စဆိုတခါလဲပြီးသွားမှာမဟုတ်ဘူးလေနော်။ဆက်ပြီးတော့လုပ်အောင်ပါပဲဆက်ပြီးတော့ကြိုးစားအောင်ပါပဲ။ဒီတော့မှသာလဲကျွန်တော်တို့အပီးတိုင်ငင်းရဲရပါကျွန်တော်အခုမြုပ်လင်းထားတာကတော့ဟောဒီအနည်းဆုံး3နှစ်မှဟုတ်လား5နှစ်အထိစူးစမ်းရမယ်လို့ဆိုပြီးမှန်းကျင်လုပ်ထားတာဘူးညော
21ရာစုပင်လုံညီလာခံကိုဩဂုတ်လ31ရက်ဗုဒ္ဓနေ့ကနေစက်တင်ဘာလ3ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးဆွေးနွေးမှုတွေမပြီးပြတ်ခဲ့ရင်စက်တင်ဘာလ4ရက်နေ့ထိဆက်လက်ကျင်းပမှာဖြစ်ပါတယ်ခင်ဗျာ